ရခိုင်မြောက်ပိုင်းကမြို့တွေအပြင်တဆက်တည်းရှိနေတဲ့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်တွေမှာရခိုင်တပ်တော်အေအေအဖွဲ့နဲ့စစ်ကောင်စီကြားဒီကနေ့ကလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ရသေးတောင်မြို့နယ်ကချင်းခါလီနယ်ကြားဆောင်စခန်းကိုဒီကနေ့မနက်ပိုင်းမှာတင်ပိုက်ရရှိခဲ့တယ်လို့အေအေပြောခွင့်ရကပြောပါတယ်။ပလောဝမြို့နယ်မှာတော့နှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရက်သားတချို့ထိခိုက်သေဆုံးခဲ့တာလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။ရခိုင်မြောက်ပိုင်းနဲ့ပလောဝကနောက်ဆုံးရအခြေအနေတွေနဲ့ပတ်သက်ပြီးရန်ကုန်ကသတင်းပေးပို့ထားတာကိုကိုစံကျော်ကပြောပြပေးပါမယ်ရှင်
မနေ့ကစတင်တိုက်ခိုက်ခဲ့တဲ့ရခိုင်မြောက်ပိုင်းရတိတောင်မြို့နယ်ကဒုံပိုက်နယ်ကြားဆောင်စခန်းနဲ့ချင်းခါလီနယ်ကြားဆောင်စခန်းတွေကိုရခိုင်လက်နက်ကိုင်အေအေအဖွဲ့ကသိမ်းပိုက်လိုက်တာပါချင်းခါလီနယ်ကြားဆောင်စခန်းကိုတော့ဒီကနေ့မနေ့ပိုင်းမှာသိမ်းပိုက်ရရှိခဲ့တယ်လို့အေအေအဖွဲ့ပြောခွင့်ရခိုင်သူကက VOA ကိုပြောပါတယ်
အော်ဒုံပိုက်စခန်းကိုတော့ဒီမနေ့ကကလေးကကျွန်တော်တို့သိမ်းပိုက်ရရှိခဲ့တယ်ဗျဆိုတော့အဲ့ဒီရဲ့ဒီနောက်ဆက်တွဲတိုက်ပွဲအနေနဲ့ဒီနေ့မနေ့မှာဒီရှင်ခါလီနေကြားဆောင်စခန်းကိုကျွန်တော်တို့သိမ်းပိုက်ရရှိခဲ့တာဖြစ်ပါတယ်
ရခိုင်တိုက်ပွဲကမနေ့ကစတင်ခဲ့တာဖြစ်ပြီးဒီနေ့မနေ့ပိုင်းမှာတော့ပလောဝမြို့နယ်မှာရှိတဲ့စစ်ကောင်စီဗျူဟာကုန်းတွေကိုရခိုင်လက်နက်ကိုင်အေအေအဖွဲ့ကထိုးစစ်ဆင်နေတာဖြစ်ပြီးနှစ်ဖက်တိုက်ပွဲပြင်းထန်နေတယ်လို့ခိုင်သူခါကပြောပါတယ
်။ဒီနေ့မနေ့ဒီအာယုံတက်ကစပြီးတော့မှပလောဝမြို့နယ်နှုံဘူးနဲ့ဒရိုင်းဗျူဟာကုန်းတွေကိုကျွန်တော်တို့ရခိုင်တပ်တော်ဘက်ကရှေမုံတိုက်ခိုက်နေတာရှိပါတယ်။မြန်မာစစ်တပ်ဘက်ကတော့ဒီလေကြောင်းကနေဟိုဂျက်ဖိုက်တာတွေနဲ့လာရောက်ဘုံကျေးတိုက်ခိုက်နေတာတွေရှိသလိုဒီပလဲဝါရှေစိတ်ခလာ269ကလည်းပဲဟိုလက်နေကြီးတွေနဲ့ပြစ်ကူပေးနေတာရှိပါတယ်။ဟိုအခုရှင်ဒီကတော့ဒီနှစ်ဖက်တိုက်ပွဲဆက်လက်ပြီးတော့ဒါပြင်းထန်နေတော့ပဲရှိပါတယ်။
ပလောဝတိုက်ပွဲအတွင်းစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေအပြင်လက်နက်ကြီးတွေနဲ့ပါပစ်ခတ်နေတာဖြစ်ပြီးပလောဝမြို့နယ်ကတယွန်အိုင်ကျေးရွာကိုလက်နက်ကြီးကြီးကျောက်ခဲ့တဲ့အတွက်၃ဦးသေဆုံးပြီးတော့ထိခိုက်ဒဏ်ရာရတာရှိနေတယ်လို့ပလောဝကတယွန်အိုင်ကျေးရွာဒေသခံတူကပြောပါတယ
်။မင်းကလည်းလည်းနဘုံလာကျေးရွာဘုံဘုံဒီလေးလုံးချပစ်ခဲ့တယ်။လည်းနည်းနည်းရဲ့အချက်တော့ကံကြာ။ရာတဲ့မလည်းနည်းကြာတာလည်းဒီ၃ဦးသေဆုံးလို့ပြောတာ။တယောက်ကတော့ဒီပင်လေးလို့ပြောတာ။ဒီပင်ရဲ့အတိုင်းငါးဆယ်နည်းနည်းလောက်ရှိမှခံမကြရ။အဲ့ဒီမြန်မာနောက်နောက်မြန်မာကတော့ဘူးဆိုတော့ဖတ်လို့စမ်းလာမယ်ဗျာမလေးလူကမရှိလို့ဆိုဖုန်းကလည်းဆက်လို့မရတဲ့အဖြစ်နဲ့ရတယ်လို့မခိုင်းအဲ့မလေးကလည်းဖုန်းခေါ်လို့မဝင်အဖြစ်နဲ့
တယွန်အိုင်ကျေးရွာမှာတည်ဆုံသူ3ဦးရှိတယ်လို့ဒေသခံကပြောဆိုကြပေမဲ့ကျေးရွာသားတွေအကုန်လုံးထွက်ပြေးနေကြတာကြောင့်တည်ဆုံသူတွေတဲကဒေါ်အလှမေတယောက်ကသာတည်ဆုံကြောင့်အတီးပြုတ်နိုင်သေးတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြို့တော်ဖြစ်တဲ့စစ်တွေမှာနိုဝင်ဘာ23ရက်နေ့ကစပြီးည9နာရီနောက်ပိုင်းအပြင်မထွက်ကြဖို့စစ်ကောင်စီကထုတ်ပြန်ထားတာပါ။ရခိုင်ပြည်နယ်မှာမနေ့ကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ကောင်စီကရခိုင်ပြည်တွင်းကုန်းလန်းရေလန်းအဝင်အထွက်တွေကိုပိတ်ထားသလိုဒေသခံတွေကိုစစ်ဆေးဖမ်းဆီးနေတာတွေလည်းရှိနေတယ်လို့ရခိုင်ဒေသခံအမျိုးသမီးတူကပြောပါတယ်။
အခုဒီခိုင်ရဲ့လက်တော်အရှင်ကြီးကကြတော့ဒီတိုက်ပွဲဖြစ်တဲ့ဆိုပြီးနေရာဆက်ပြီးတော့ကောင်းတဲ့ယူနဲ့အခုပိတ်ထားတာပေါ့ဆိုတော့ဒီခိုင်ရထွက်တဲ့ကားလည်းပြန်ပြီးတော့မှချက်လို့မရဘူးခိုင်ကိုလာနေတဲ့ကားတွေကလည်းပြန်ပြီးတော့မှဝင်လို့မရဘူးဆိုတဲ့အနေထားမှရှိနေရပေါ့နော်ဒီအရှင်နေရာတွေမှာဆိုရင်ဒီတိုက်ပွဲမဖြစ်တဲ့နေရာတွေပါတယ်မှာဆိုရင်လည်းသူတို့ကနေပြီးတော့ဒီအရေးသားတွေကိုဖမ်းဆီးတာတွေပါတယ်ရှိတယ်ဆိုပြီးတော့မှသိရပေါ့နော်ဆိုတော့ဒီဖက်အရှင်ကြီးကကြတော့ဒီစစ်ပေးရောဒီခုံးနေရတဲ့ပေါ့နော်ဒီစာဝေးနေရအရှင်ကြီးကဒီလိုရှင်ရဲ့ရှင်နေတာရောအရင်ဆိုရင်ရတဲ့အရှင်နေမှာရှိတယ်လို့ပြောလို့ရပါရှင်ဟုတ
်မနေ့ကရခိုင်မြောက်ပိုင်းတိုက်ပွဲတွေအတွင်းကြောက်တော်မြောက်ဦးမင်းပြမြို့နယ်တွေကအရက်သားတည်ဆုံသူ၄ဦးနဲ့ဒဏ်ရာရရှိသူ10ဦးတည်းမနေ့ရှိခဲ့တာပါစစ်ကောင်စီဘက်ကတော့ရခိုင်လက်နက်ကိုင်အေအေအဖွဲ့ကိုကြီးရီပူပေါင်းချိန်မုံနေတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းတို့ကမနေ့ကပြောဆိုထားပါတယ်မနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းစစ်ကောင်စီတပ်သားတွေအရာရှိတွေနေကြားဆောင်တပ်ဖွဲ့ဝင်တွေနဲ့ရဲအရာရှိတွေဖမ်းဆီးရမိတာရှိတယ်လို့မနေ့ကတရက်တည်းအတွင်းစစ်ကောင်စီလက်အောက်ခံနေကြားဆောင်တပ်နဲ့ရဲစခန်း40လောက်ကိုဆွန့်လွတ်ပြီးတော့ထွက်ပြေးသွားကြတာရှိတယ်လို့လည်းရခိုင်လက်နက်ကိုင်အေအေအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရခိုင်လက်နက်ကိုင်အေအေအနေနဲ့တော့လက်နက်ချအငြင်းမခံသူတွေကိုဆက်လက်တိုက်ခိုက်သွားမှာဖြစ်တာကြောင့်လက်နက်ချအလင်းဝင်ကြဖို့လည်းပြောဆိုထားပါတယ်ခင်ဗျာ